Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်လာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ VOA အမေရိကန်တန်မြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်ဧပြီလ16ရက်တနင်္လာနေ့မဟာတကြံအတက်နေ့မနေ့ဖက်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိတိုင်းဒိုမီတာ24 40 50တိကျကနေဖမ်းယူနားဆင်နိုင်ရသလို Facebook အသုံးပြုကြသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆမ်မိုးပါခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်တဲ့တွေကိုကိုကြော်ကြော်သိနေတူညင်ညာပေးမှာပါနောက်ထပ်ဓာတုလက်နဲ့ထပ်ပြီးမတိုက်ခိုက်ဖို့အတွက်ဆီးရီးယားသမ္မတကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကတရိပ်ပေးလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့ကျက်တပရီနေမှာဗီယက်နမ်ကိုတည်ဝင်ခီးသွားရမှာပါပရီမီယံလိဂ်ချန်ပီယံဖျားဖလားကိုတော့မန်စီးတီးအသင်းကရသွားပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဆမ်မိုးဝင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ခင်နားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
ဆိုတော့ဒီနေ့တကြံကတော့ဒီနေ့အားနဲ့လုံခြုံရေးယူထားတာမျိုးတွေ့ရပါတယ်ခိုင်ရန်ဖြစ်ပေါ်တာတွေပါတယ်ကတော့သုံးဆန်အတိုင်းတဝက်ရှင်ဘွဲဆိုတော့နေပါရှိပါတယ်ဒါပေမဲ့
ဒါကတော့အတာတကြံကာလရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေကိုကိုယ်တိုင်မျက်မြင်တွေ့ရသူတူဦးရဲ့ပြောပြချက်ပါသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်မြမရေးစုနေကန်တွေ့ဆုံမေးမြန်းမှုအစီအစဉ်မြမပြည်ကပေးစာတဲ့ရာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဘာတလောထူးခြားဆန်းပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘက်ရှာအယ်အစဒ်အနေနဲ့နောက်ထပ်ဓာတ်ရုပ်လက်နဲ့တုံတက်ခိုင်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒုံးကျည်တိုက်ခိုက်မှုတွေထပ်လုပ်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။စနေနေ့ကအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကဆီးရီးယားကဓာတ်ရုပ်လက်နဲ့ဆက်ယုံ3ခုကိုဒုံးကျည်105လုံးပစ်ခတ်ခဲ့တာဖြစ်ပြီးဒါကမှဆီးရီးယားသမ္မတအစက်ကသဘောမပေါက်သေးရင်နောက်ထပ်အများကြီးပစ်ခတ်တာခံရမှာဖြစ်ကြောင်းဘလောက်တင်းငယ်တဲ့ဓာတ်ရုပ်လက်နဲ့ဖြစ်ပါစေအသုံးပြုဖို့ခွင့်ပြုမှာမဟုတ်ကြောင်း Fox သတင်းဌာနကိုသမ္မတကြီးကပြောပါတယ်အခုဆီးရီးယားကိုဒုံးကျည်နဲ့ပစ်ခတ်မှုကလွန်ခဲ့တဲ့သတင်းပတ်တုန်းကလူပေါင်း40ကျော်ကိုသေဆုံးစေတဲ့ဓာတ်ရုပ်လက်နဲ့တုံတိုက်ခိုက်တယ်လို့တန်မြတ်ရှိမှုကိုတုံ့ပြန်လာဖြစ်ပြီးနောက်ထပ်တိုက်ခတ်မှုလုံးမလုံးကိစ္စဟာဆီးရီးယားသမ္မတပေါ်မှာမူတည်နေပြီးလှုပ်ဆောင်မှုအလုံးကိုစောင့်ကြည့်နေတယ်လို့လည်းပြောပါတယ်ဆီးရီးယားသတင်းဌာနမေးမြန်းခန်းမှာတော့ဆီးရီးယားမှာတပ်တွေချထားပြီးအာဏာရှင်အဆက်ကိုပံ့ပိုးပေးနေတဲ့ရုရှားပေါ်မှာအရေးယူတန်ခတ်မှုအစ်စ်တွေကိုတော့တနင်္လာနေ့မှာကြီးညာဖို့ရှိကြောင်းနဲ့ဆီးရီးယားသမ္မတအဆက်နဲ့သူ့ရဲ့ဓာတ်ရုပ်လက်နဲ့တုံးဆဲမှုဆိုင်ရာကိရိယာတွေနဲ့ပတ်သက်နေတဲ့ဘဲကုမ္ပဏီကိုမဆိုအရေးယူမယ်လို့တမ်မတ်ကြီးကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆီးရီးယားကအခုဆင်းရဲတိုက်ခိုက်မှုကတိကျမှုရှိပြီးအကောင်းဆုံးလှုပ်ဆောင်နိုင်ခဲ့တယ်လို့သူ့ Twitter မှာရေးပါတယ
်အာဖဂန်နစ္စတန်နိုင်ငံဘက်ကနေဒနင်္လာနေ့ကနဇက်ကိုကြော်ပြီးတိုက်ခတ်တာကြောင့်ပါကစ္စတန်ပြည်သူ့စစ်တပ်ကသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်ပြည်သူ့စစ်တပ်ဖွဲ့ဝင်တွေဟာအစွန်အဖျားကခူရမ်ဒေသမှာပုံမှန်လက်လေစစ်ဆေးပြီးနဇက်ကိုခြံစည်းရိုးစခတ်ဖို့လိုအပ်တဲ့ပြင်ဆင်မှုတွေကိုလုပ်နေတဲ့အချိန်တဖက်ကနေတိုက်ခတ်တိုက်ခိုက်တာကိုခံခဲ့ရတာလို့ပါကစ္စတန်စစ်ဖက်ပြောခွင့်ရတူကပြောပါတယ်ရှင်နေကိုဖြစ်ရှင်းဖို့အတွက်နှစ်နိုင်ငံစစ်ဖက်တာဝန်ရှိသူတွေဆက်သွယ်ပြောဆိုနေကြတယ်လို့ပါကစ္စတန်ကြီးတက်ပြောခွင့်ရဘူချုပ်အာစစ်ကာဖူကပြောပါတယ်တပတ်နိုင်ငံနယ်စပ်မှာအာဖဂန်ရဲတပ်တအူထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်ရှောင်ရှားဖို့အတွက်ပါကစ္စတန်တပ်ဖွဲ့တွေကအမြင့်မားဆုံးထိန်းသိမ်းလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံအကြားမှာအများအပြားဟိုဘက်ဒီဘက်အလွယ်တကူဖြတ်သွားနိုင်တဲ့နယ်စပ်အရှိကီလိုမီတာ 2600 နီးပါးရှိပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းမှာပြစ်လို့တဲ့အကြမ်းဖက်နှိမ်နင်းစစ်ဆင်မှုမှာ IS စစ်တေးကြွ22ယောက်ကိုတုတ်ပြန်နိုင်ခဲ့တယ်လို့အာဖဂန်အထူးတပ်ဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်နေတဲ့ American အထူးတပ်ဖွဲ့ကပြောပါတယ်။စစ်စင်ရဧပြီလ7ရက်နေ့မှာပြစ်လို့တာပါ။စစ်တေးကြွတွေကသူတို့ရဲ့မဟာဗျူဟာအချက်အချာဖြစ်တဲ့ Jordan Khan Dazab ဒေတာကိုခုခံကာကွယ်ဖို့ကြိုးစားခဲ့တယ်လို့ American စစ်တပ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဧပြီလ5ရက်နေ့ကလည်း American လေကြောင်းတိုက်ခတ်ရမှာအာဖဂန်မြောက်ပိုင်းဒေတာရဲ့ IS တပ်မှူးနဲ့သူ့ကိုယ်ရနာတို့တေဆုံးခဲ့ကြတယ်လို့ပြောပါတယ်။ဒီနှစ်ဆိုင်မန်းကစပြီးအာဖဂန်နစ္စတန်မှာ IS ကတိုက်ခတ်ရေးတမ90လောက်တေဆုံးခဲ့ရပြီးအများစုကဒါဇက်ဒေတာကဖြစ်ကြောင်းလည်းပြောပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ဟာတရုတ်အစစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုပျုံယမ်းမြို့တော်မှာလက်ခံတွေ့ဆုံတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ပေကျင်းပြည်တော်ကိုကင်ဂျွန်ဝင်းသွားရောက်ပြီးတရင်းနှစ်ပတ်လောက်ပဲရှိသေးတဲ့အချိန်မှာတရုတ်အစိုးရကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားကိုသွားတာပါအနုပညာပွဲတော်တစ်ခုကိုတက်ရောက်ဖို့အတွက်အနုပညာအဖွဲ့တစ်ဖွဲ့ကိုတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနအကြီးအကဲဆောင်တောင်းကဦးဆောင်မိသွားတာပါခေါင်းဆောင်နှစ်ယောက်ဟာအရေးကြီးတဲ့နှစ်ဖက်သောသဘောတူညီချက်တစ်ခုကိုရခဲ့ကြပြီးဖိဆုံဘွဲကနေအကျိုးရှိတဲ့ရလဒ်တွေထွက်ခဲ့တယ်လို့ကင်ဂျွန်ဝင်းကပြောကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကပြောပါတယ် ဒီကိလေသာကတမိုင်းဝင်စီးတခုအဖြစ်တရုတ်နိုင်ငံကိုကင်ဂျွန်သွားပြီးတဲ့နောက်ပိုင်းတန်တမာရဲ့ဖြစ်ထုံးမှုတွေမှာအခုပြေဆုံးတာကနောက်ဆုံးထွက်လာတဲ့ဖြစ်ရပါပဲ။တရုတ်ခီးစဉ်တွင်ကင်ဂျွန်အိုးနဲ့တရုတ်သမ္မတရှီဂျင်ဖင်တို့ကတရုတ်နဲ့မျှော်ကိုရီးယားကြားနှီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုဆက်ပြီးထင်းထင်းသွားဖို့အရေးကြီးတယ်ဆိုတာထပ်ပြီးအတည်ပြုပြောဆိုခဲ့ကြပါ အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နေလာဒါမှမဟုတ်ဆွန်လာမှာတွေ့ဆုံမှုရှိပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချိန်လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683များလိုင်းဒိုမီတာ48 kHz 6153များနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချိန်ပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ
်။ဒီဝင်အမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါင်းဆန်းစုကြည်ကဗီယက်နမ်မွန်ကြီးချုပ်ငွင်ရှန်ဖူရဲ့ဖိတ်ကြားချက်အရဧပြီလ19ရက်ကနေ20ရက်နေ့အထိဗီယက်နမ်နိုင်ငံကိုတရားဝင်ခီးစံလာရောက်မယ်လို့ဗီယက်နမ်အစိုးရရဲ့တရားဝင် Twitter ဆာမျက်နှာမှာဧပြီလ15ရက်နေ့စွဲနဲ့ဖော်ပြပါတယ်။ဒီခီးစံနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဗီယက်နမ်နဲ့မြန်မာတို့ကအစင်လာရခိုင်မာတဲ့မိတ်ဆွေတွေဖြစ်ကြကြောင်းနဲ့ဗီယက်နမ်လွတ်လပ်ရေးနဲ့ပြန်လည်ပေါင်းစည်းရေးအတွက်ရုန်းကန်ဂျိုးပန်းကာရာမှာမြန်မာဟာဗီယက်နမ်ကိုလှိုက်လိုက်လဲလဲကူညီပံ့ပိုးခဲ့တယ်လို့1985ခုနှစ်မှာဗီယက်နမ်နဲ့တန်တမန်ဆက်ဆံရေးစတင်ထူထောင်တဲ့ပထမဆုံးအရှိတောင်အာရှနိုင်ငံနိုင်ငံဖြစ်ကြောင်းလဲဗီယက်နမ်အစိုးရပိုင်း Voice of Vietnam VOV သတင်းတပုတ်မှာဖော်ပြပါတယ်2019ဩဂုတ်လထဲမှာနိုင်ငံတော်ခီးစဉ်ဖြစ် Vietnam Communist Party အထွေထွေအတွင်းမှုမြန်မာနိုင်ငံကိုလာရောက်ချိန်တွင်အပြည့်အဝပူးပေါင်းဆောင်မှုရှိတဲ့မိတ်ဆွေတွေဖြင့်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်နိုင်ခဲ့တယ်လို့ဆိုပါတယ်။မနစ်ကနိုဝင်ဘာလတဲ့ဗီယက်နမ်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ထိပ်သီးညီလာခံကို APEC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဗီယက်နမ်သမ္မတရဲ့ဖိတ်ကြားချက်နဲ့ဒေါန်ဆန်းစုကြည်တက်ရောက်ခဲ့တာပါ။2016အောက်တိုဘာမှာလည်းအဲ့ဒီချိန်ကသမ္မတတာဝန်ယူထားတဲ့ဦးထင်ကျော်ကဗီယက်နမ်သမ္မတဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်ကိုသွားခဲ့ပါတယ်။နိုင်ငံခြားကုန်သွယ်ရေးဟာ2019မှာအမေရိကန်ဒေါ်လာ128တန်းကျော်ရှိတာမို့2016ကတည်းက52ရာခိုင်နှုန်းတိုးလာပြီးဗီယက်နမ်မှာမြန်မာမှာဒေါ်လာတန်း 2000 တန်းစီမံကိန်း 80 နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာတော့တတ်တမမြောက်အကြီးဆုံးနိုင်ငံဖြစ်လာခဲ့တာပ
ါ။မောင်နှောဒေသကြံပတ်ဖြစ်စဉ်ကြောင့်နေရစွန့်ခွာတော့ခဲ့ကြတဲ့မိသားစုဝင်တွေနေတဲ့ပထမဆုံးပြန်လာရဲဆိုတဲ့အစ္စလမ်ဘာသာဝင်မိသားစုဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားကမျိုးကွယ်လေးမှာနေထိုင်ခဲ့ကြသူတွေဖြစ်တယ်လို့ဒုက္ခရရေးရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမိုဟာမက်အဘူခါလန်က AFP သတင်းဌာနကိုပြောပါတယ်တဘောကတော့ဒီမိသားစုပြန်သွားတဲ့ကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားဝင်ပါဝင်ပတ်သက်တာမျိုးမရှိခဲ့ဘူးလို့ဆိုလိုတာပါပဲ။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအက်ဆာဒူဇမန်ခန်းကလည်းအမှန်တကယ်ကပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုမဆရသေးပါဘူးလို့ပြောပြီးမိသားစုတစုတည်းပြန်သွားတယ်ဆိုတာကတော့အလေးပဲပြေးသွားတယ်လို့ဆောင်ချက်တခုမဟုတ်ဘူးလို့ AFP ကိုတင်းငွေနေကပြောပါတယ်။ပြန်လည်ပို့ဆောင်ရေးလုပ်ငန်းဘယ်တော့စမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒီလူတွေကိုပြန်လက်ခံမယ်ဆိုတဲ့ယုံကြည်မှုမျိုးရဖို့အခြေအနေတခုကိုသူတို့ဘက်ကမဖန်တီးနိုင်သေးပါဘူးလို့လည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြောပါတယ်။မြန်မာပြည်ကြားရေးဌာနရဲ့ Facebook ပေါ်ကသတင်းထဲမှာတော့ပြန်လာတဲ့မိသားစုဝင်၅ဦးကိုလိုအပ်တာတွေစစ်ဆေးပြီးတဲ့နောက်တမန်ချက်နဲ့ညီတဲ့မိသားစုဝင်တွေကို National Verification ကပ်ပြားတွေနေချင်းပြီးလုပ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မိသားစုဝင်၅ဦးတည်းကဘယ်နှဦးကို NV ကပ်ပြားထုတ်ပေးခဲ့တယ်ဆိုတာကိုတော့အတိအကျပြောမထားပါဘူး။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်ဘေးရန်ကင်းကျင်းတဲ့ဂုဏ်သိက္ခာရှိစွာနေရရင်းပြန်နိုင်ရေးအတွက်မြန်မာနိုင်ငံဘက်မှလုပ်စရာတွေအများကြီးရှိသေးတယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒုက္ခသည်တွေပြန်ပို့ရေးဆိုင်ရာလုပ်ငန်းမှုပေါင်းတစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အပိသက်လုဆောင်ပြီးသွားပြီလို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောထားပြီးမြန်မာနိုင်ငံနဲ့သဘောတူညီချက်ရဖို့ညှိနှိုင်းနေတုံးပဲလို့တောက်ကြနေကပြောပါတယ်။မြန်မာနိုင်ငံကအခြေအနေတွေဟာဘေးရန်ကင်းပြီးကုန်သိက္ခာရှိစွာနဲ့ရေရှည်ခိုင်မာတဲ့နေရပ်ပြောင်းခြင်းမျိုးဖြစ်မဲ့အခြေအနေမရှိသေးဘူးလို့လည်း UNHCR ကပြောထားပါတယ်။
အမေရိကန်သမ္မတတဦးရဲ့ကတော်လည်းဖြစ်ခဲ့ပြီးအမေရိကန်သမ္မတတဦးရဲ့မိခင်လည်းဖြစ်တဲ့ဘာဘရာဘုရှ်အကျမ်းမကြီးအချင်းကြီးဟာတိတ်မကောင်းတော့ကြောင်းနဲ့နောက်ထပ်ဆေးကုသဖို့ထက်တသက်သားသားအနားယူဖို့ပဲဆုံးဖြတ်ခဲ့တယ်လို့သူမရဲ့ခင်မွန်းဖြစ်သူသမ္မတဟောင်း George H.W. Bush ရဲ့ယုံကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ဘာဘရာဘုရှ်ဟာမကြာသေးခင်ကပဲဆေးရုံတက်ပြီးဆေးကုသမှုတွေဇက်တိုက်ခံယူခဲ့ရတဲ့နောက်မှာမိသားစုနဲ့ရောဆရာဝန်တွေနဲ့ပါတိုင်ပင်ပြီးအခုလိုဆုံးဖြတ်ခဲ့တာလို့ပြောပါတယ်။ င်စေကူတမှုဇက်တိုက်ခံယူခဲ့ရတယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပေမဲ့သူမမှာ COPD ခေါ်အဆုတ်ရောဂါတစ်မျိုးနဲ့နှလုံးအားနည်းရောဂါတွေကြောင့် CNN သတင်းမှာဖော်ပြပါတယ်။ Barbara Bush က1989ခုနှစ်ကနေ1993ခုနှစ်ထိတာဝန်ယူခဲ့ရတဲ့ American 43ဆယောက်သမ္မတကတော့ဖြစ်ခဲ့တယ်လို့43ဆယောက်သမ္မတ George W. Bush ရဲ့မိခင်လည်းဖြစ်ပါတယ်။
ဒီနေ့ဘောလုံးရသည်ပရီးမီးယားလိဂ်ချန်ပီယံဖလားကိုမန်စီးတီးအသင်းရသွားပါပြီ။တနင်္ဂနွေနေ့က Old Trafford မှာကန်တဲ့ Manchester United နဲ့ West Brom တို့ပွဲမှာမန်ချက်အသင်းတကူးကူးမရှိနဲ့ရှုံးသွားတာကြောင့်မန်စီးတီးချန်ပီယံဖြစ်သွားတာပါ။စနေနေ့ကပွဲမှာမန်စီးတီးအသင်းကစပါးအသင်းကို3-2နဲ့နိုင်ရပြီးတဲ့နောက်33ပွဲစီကန်ပြီးချိန်မှာမန်စီးတီးက69မှတ်နဲ့မန်ချက်က81မှတ်ရထားပါတယ်။ဂိုးအရေအတွက်ကြွားခြားချက်ကလည်းရှိနေတာကြောင့်မန်ချက်အနေနဲ့အခုရှုံးသွားတဲ့ West Brom နဲ့ပွဲအပွားအဝင်လက်ကျန်ပွဲအားလုံးကိုနိုင်ရဖို့လိုတာပါ။ဒါပြင်မန်စီးတီးကလက်ကျန်ပွဲအားလုံးကိုရှုံးဖို့လည်းလိုပါသေးတယ်။ဒါကြောင့်လည်းအခုရှုံးပွဲဟာမန်ချက်အတွက်ချန်ပီယံဖြစ်ဖို့အိမ်မက်ကိုလုံးဝရိုက်ကျူးလိုက်တာဖြစ်တယ်လို့မန်စီးတီးအတွက်တော့ချန်ပီယံဖလားကိုပိုင်ပိုင်ဆုပ်ကန်ခွင့်ရသွားစေတာပါပဲ။မန်စီးတီးအသင်းချန်ပီယံဖြစ်သွားတဲ့အတွက်အသင်းမန်နေဂျာပက်ဂွာဒီယိုလာဟာလည်းအင်္ဂလန်ပရီးမီးယားလိဂ်ဖလားကိုရအောင်ယူပေးနိုင်တဲ့ပထမဆုံးစပိန်နိုင်ငံသားမန်နေဂျာဖြစ်သွားပါပြီ။ဒီနှစ်ဘောလုံးရသည်တစ်လျှောက်မန်စီးတီးဟာ63ဂိုးသွင်းယူခဲ့ပြီးအခုချိန်ထိဆိုရင်ရှုံးပွဲ2ပွဲပဲရှိပါသေးတယ်။ဒီကနေ့ဩဂုတ်လနဲ့ဒီဇင်ဘာလတွင်18ပွဲဆက်တိုက်အနိုင်ရခဲ့တာကလည်းချန်ပီယံဖြစ်ဖို့လမ်းကြောင်းပေါ်ရောက်သွားစေခဲ့တာပါ။မန်စီးတီးအသင်းအနေနဲ့ပရီးမီးယားလိဂ်မှာနောက်ထပ်ဆန်ကျင်သစ်တွေတင်ဖို့အခွင့်အလမ်းတွေလည်းရှိနေပါတယ်။လက်ကျန်ပွဲ9ပွဲမှာ6မှတ်ရတယ်ဆိုရင်ကိုပဲပရီးမီးယားလိဂ်တံတန်းတစ်လျှောက်အမှတ်အများဆုံးရတဲ့ဆန်ကျင်တင်မှာဖြစ်တယ်လို့နောက်ထပ်12ဂိုးထပ်သွင်းနိုင်တာနဲ့ဂိုးအများဆုံးသွင်းတဲ့ဆန်ကျင်သစ်ကိုလည်းတင်မှာဖြစ်ပါတယ်။2012နဲ့2014ဘောလုံးရာသီတွေမှာချန်ပီယံဖြစ်ခဲ့မှုတဲ့မန်စီးတီးအတွက်အခုဒီချိန်ဟာ3ချိန်မြောက်ချန်ပီယံဖလားကိုအနိုင်ရလိုက်တာပဲဖြစ်ပါတယ်ခင်ဗျာ။
ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကျော်ကျော်သိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းတော်တပုတ်ကိုနားဆင်ရပါမယ်။အခုနှစ်ရန်ကုန်တကြံမှာလုံခြုံရေးကိုအထူးတင်းကျပ်ထားသလိုတိုင်းအစိုးရကပထမဆုံးအကြိမ်ကျင်းပတဲ့လမ်းလျှောက်တကြံဟာလည်းအတော်စီကားတယ်လို့ကိုယ်တိုင်သွားကြည့်ခဲ့တဲ့ VOA သတင်းတောက်ကပြောပါတယ်။အိန္ဒိယထိုင်းနိုင်ငံချင်းမိုင်မျိုးကတကြံပွဲမှာတော့လုံလုံရေးတင်းကျပ်နေတဲ့အထက်ကရက်တောက်ပြီးတော့ဆိုက်ကယ်မောင်းနေတာကြောင့်ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေတော်တော်များများရှိနေပါတယ်ဒီအခြေအနေတွေကိုစူးစီးပြီးတော့မတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ
ဒီနေ့ထူးထူးခြားခြားစတင်ကျင်းပတဲ့ရန်ကုန်မြို့အနှံလမ်းလျှောက်တကြံပွဲတွေမှာလူအများပြားပျော်ပျော်ရွှင်ရွှင်နဲ့ပါဝင်ဆင်နွှဲကြပြီးအထူးပဲစီကားနေပါတယ်မနေ့ကတကြံအကြက်နဲ့ရန်ကုန်မြို့တော်ခမရှိရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကလည်းတကြံပွဲတော်လုံခြုံရေးအခြေအနေတွေကိုအခုလိုပြောပြပါဗျ
။လုံခြုံရေးကိစ္စကတော့ဒီရဲအင်အား 9,000 လောက်တုံးတယ်လို့တကြံမတိုင်းရင်မှကြီးညာထားတယ်ကွာ။ကြီးညာတဲ့အတိုင်းပဲသူ့နေရာတော်တော်များများလူစီကားတဲ့မန္တပ်အကြီးကြီးတွေနောက်သူ့လမ်းတွေရဲ့မန္တပ်ဒီအသေးလေးတွေမှာလည်းရဲအင်အားတွေသူ့တွေ့ရတယ်ဗျ။ဒီနေ့မှာနည်းနည်းပို့ပြီးတော့ထူးခြားတာကစီဘွားရေးမန်တပ်တွေကိုလည်းပြန်ပြီးတော့ခွင့်ပြုလာတယ်။ခွင့်ပြုလာတဲ့အတွက်အဲ့ဒီနေရာတွေမှာလည်းလုံခြုံရေးတွေချထားတယ်။စီဘွားရေးမန်တပ်တွေပြန်ပြီးခွင့်ပြုတော့အဲ့ဒီနေရာတွေမှာဒီငယ်တွေလည်းလာကြတော့လူများတယ်။အဲ့ဒီနေရာတွေမှာလည်းလုံခြုံရေးကိုကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့မြို့နယ်အလိုက်ဒီမှာလည်းဒီဗဟုမန်တပ်ဆိုတာတွေရှိနေတော့အဲ့မှာလည်းလူတွေကလာကြတယ်ကြော်ကြတယ်ဆိုတော့အဲ့ဒီမှာလည်းလုံခြုံရေးအင်အားတွေတွေ့ရတယ်ဗျ။ဆိုတော့ဒီနေ့တကြံကတော့အင်းနဲ့အားနဲ့လုံခြုံရေးယူထားတာမျိုးတွေ့ရပါတယ်။ခိုင်ရန်ဖြစ်ပေါ်လာတွေပါတွေကတော့သုံးဆန်အတိုင်းတဝက်ရှင်ဘွေးဆိုအနေပါရှိပါတယ်ဒါပေမဲ့လူအသေးပြောက်တော့ခုချိန်ထိတော်တော်လေးကိုမကြားရသေးပါဘူးခင်ဗျာ
အရင်နှစ်ကတကြံမန်းနဲ့ဆောက်လုပ်ဖို့ရန်ကုန်တိုင်းအစိုးရကကန့်သက်ခဲ့ပေမဲ့ဒီနှစ်မှာတော့အဲ့ဒီလိုအကန့်အသတ်မျိုးတွေမရှိတော့ဘူးလို့တကြံပွဲစီစဉ်သူတွေကပြောပါတယ်။ဒါအပြင်တကြံတန်ချက်တွေကိုစီကံတင်းကျပ်မယ်လို့အစိုးပိုင်းကသတင်းတွေထွက်ခဲ့ပေမဲ့နောက်ဆုံးမှလွတ်လွတ်လပ်လပ်ဖျော်ဖြေခွင့်ရခဲ့ကြောင်း VOA သတင်းတောက်ကိုစီသူကပြောပါတယ်။မြန်မာအိန္ဒိယချင်းထိုင်းနိုင်ငံကတကြံပွဲမှာလည်းမြန်မာအလုပ်သမားတွေပျော်ရွှင်စွာဆင်နွှဲကြပါတယ်။ဒါပေမဲ့ချင်းမိုင်မျိုးကတကြံပွဲမှာတော့လုံခြုံရေးတင်းကျပ်နေတဲ့အထက်ကအရက်သေးစာမူးယစ်ပြီးစိုက်ကယ်မောင်းနေမှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားအမြောက်အများရှိခဲ့ကြောင်းချင်းမိုင်တက္ကသိုလ်ကမြန်မာကျောင်းသူတအူးကနေ VOA ကိုအခုလိုပြောပါတယ
်။ဖမ်းဆီးရတော့ရှိရတယ်။ကျောင်းသားတွေလည်းအဲ့လိုမရဘူး။ဟိုသူတို့ဖမ်းတယ်။အခုတော့ကျောင်းမှရှေ့မျိုးကျောင်းသားနှစ်ယောက်တောင်ကအထုခဲရောက်နေ။ဒီအရေးတော့ပြောအဆိုင်ကြီးကြီးရတာအဆစ်ခံရတယ်မြန်မာရတော့အထုတ်ထဲမှာအများကြီးပဲအခုရက်ပိုင်းမှာအများဆိုရှင်တော့ဟိုအရေးမူပြီးတော့ဆိုင်ငယ်မောင်းလို့ရှင်ဒံကြီးက2000လောက်နဲ့အခုဆို1000ကျော်ရုံးတက်တဲ့အထိပါရောက်နေ
ထိုင်းနိုင်ငံမှာအရက်တောက်ပြီးစိုက်ကဲနဲ့မော်တော်ယာဉ်မောင်းနှင်မှုကိုအဓိကထားပြီးတစ်တံကိုတိုးမြင့်ထားသလိုအခုလိုတကြံကာလမှာရင်တိုက်မှုကြောင့်တေဆုံးတဲ့လူဦးရေများလာတဲ့အတွက်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကင်တွယ်လာတာဖြစ်ပါရဲ့ရှင
်။မှန်ရင်နဲ့ပြုတ်ပြတ်သွားတာဖြစ်ပါတယ်။အခုတော့ VOA ဝိုင်းတော်သားတွေရဲ့တကြံတီးလက်ဆောင်တချင်းတပူကိုနားဆင်ကြအောင်ပါ အခုရင်ဆုံးတော့မြမလူခွင့်ရေးနဲ့နိုင်ငံတကာရှုထောင့်ဆိုတဲ့မြမအရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။မြမနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေလှုပ်ဆောင်နေဆိုတဲ့ဆွဆွဲမှုတွေကြောင့်ဘလို့အကျိုးဆက်တွေမြမအစိုးရဘက်မှာတက်ရောက်နိုင်မှာတလဲ။အမေရိကန်ပြည်ထောင်စုမှာလူခွင့်ရေးဘာသာနဲ့မဟာဘွဲ့အတွက်ပညာသင်ယူနေတဲ့ Fulbright ပညာတော်သင်ကျောင်းသူမတ်အိမ့်တီရီသူကိုကိုငင်းချမ်းကမေးမြန်းထားတာကိုနားဆင်ပါခင်ဗျာ။
Peace and conflict in Burma ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်တို့သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘလို့ရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ဒီတွင်မှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့လူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုသိတဲ့လူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုတွားကြရဲအဲ့ဒီအခြေအနေကိုပြန်ပြောဆွေးနွေးတဲ့သုံးသပ်တယ်ပေါ့နော်များသောအားဖြင့်တော့ဒါကတော့အဖြေရှာတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ယုံဘက်ကလည်းအရင်အပြုသဘောဆောင်မျိုးပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အဖြေရှာခြင်းတဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတယ်ပေါ့နော်ဘလိုမျိုးအခက်အခဲတွေရှိနေလဲဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်ချင်းတွေမှာဘလိုမျိုးရှိရဲဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းကမြင်တဲ့အမြင်တွေကပေါ့နော်တော်တော်ကွဲပြားနေတာကွဲပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့ဒါမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြိပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအာယုံစိုက်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူး
အချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြည်ပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိတယ်ပေါ့နော်ဒီပြည်တွင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြဘူးပေါ့နိုင်ငံကစာမျက်နှာမှာတိတ်မရောက်ဘူးဒါပေမဲ့ရခိုင်မော့ရခိုင်ရင်းညာကိစ္စကကြတော့ရှင်ပို့ပြီးတော့ပေါ့နော်ထိရောက်ပြီးပို့ပြီးတော့တိကြတယ်ပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံခိုးလုံးမရှိဘူးပြီးတော့နောက်ကလက်ရှိချိန်ထဲမှာကြောက်ရှင်လူအရန်အများကြီးပေါ့ဘင်္ဂလားဒေ့ရှ်နဲ့ဇက်ကိုထွက်သွားရတယ်အဲ့လိုအချိန်ကြီးကြောက်ဒါ humanitarian လူသားချင်းစာနာထောက်ထားမှုဆိုင်ရာပြိပခါဖြစ်နေတဲ့ခါကျပို့ပြီးတော့အာယုံစိုက်တာလို့မြင်တယ်ပေါ့နော
်ပြိပခါတွေနေရာအနှံ့မှာဖြစ်နေတဲ့ရခိုင်ကိုပို့ပြီးအာယုံစိုက်တယ်ဆိုတာဒီလူအများကြီးထွက်သွားလို့ပေါ့နော်ဒီလူအများကြီးထွက်တဲ့အကြောင်းကလည်းရခိုင်မြောက်ပိုင်းမှာလက်နက်ကိုင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အခြေအနေတွေရှိပါတယ်နော်အဲ့ဒါတခြားနေရာတွေမှာလည်းဒီဥပမာရှမ်းမြောက်တို့ကချင်ပြည်နယ်တို့မှာလည်းလက်နက်ကိုင်အကြမ်းဖက်မှုတွေရှိပါတယ်။အဲ့တော့အဲ့ဒီနှစ်ခုကဘလို့ကွာခြားလဲမသိဘူးခင်ဗျာ
။2019တိုက်ခိုက်မှုမဖြစ်ခင်မှာကြာလို့ရှင်ကြတော့ဒီရခိုင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိရဲ။ဒီအရှေ့မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြည်ပခါတွေမှာလည်းလူခွင့်ချိုးဖောက်မှုရှိတာပေါ့နော်များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့ခါကျတော့ဒီအရှေ့မြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်အဲ့မှာကျတော့သူရဲ့လူခွင့်ချိုးဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုပုံစံလေးပေါ့နော်ဥပမာတိုက်ပွဲဝင်နေအချင်းချင်းမှာတိုက်ကြတဲ့အခါမှာပေါ့နော်မြန်မာဆိုရမြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကိုင်စစ်တပ်လေးရောပေါ့နော်အဲ့ဒီအချိန်မှာသူတို့တိုက်ရွာသူရွာသားလေးပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရတီလူတွေရဲ့အကူအညီချိုးဖောက်မှုတွေကကြောင့်ရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေးဒီငိမ့်နှုတ်ပိုင်းကိစ္စမျိုးလေးဒါမှမဟုတ်လို့ရှင်ဒီအတ္တမအကျင့်ခံရတဲ့မှုလေးပေါ့နော်အဲ့လိုမျိုးအရာလေးကပို့ပြီးတော့များတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရပြီပေါ့နော်ဒါပေမဲ့ရခိုင်မှာကြာရှင်ဒီ2019အရေးကိစ္စမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကနေနေပြီးရောပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကြာရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနေရာသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးရောရှင်ပေါ့နော်သူတို့အခွင့်အရေးတန်းယူမရဘူးပေါ့နော်ဒါပေမဲ့လည်းအဲ့လိုပြောလို့ရခိုင်မျိုးတွေမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပညာတစ်ခုလုံးကစင်ရဲမွေးတည်တဲ့အခါကျတော့သူတို့မှာ ဒီညာရေးကြမှာဒီလူမှုရေးအကုန်လုံးကတော့နှင်းကြပါတော့ဒါပေမဲ့ဒီမွတ်စလင်တွေကြတော့ဘာပို့ပြီးအခက်အခဲရှိလဲဆိုတဲ့ခါကြတော့သူတို့ကဒီပတ်မစ်ရှင်တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစစ်နဲ့ဆိုတဲ့ခါကြတော့ဒါမဲ့ဒီအခုကိစ္စမှာကြတော့2019မှာကြတော့ရှင်ဒီတစုတစ်ဖွဲ့တော့ပေါ့နော်သူလေဒီအစာဆွဲလမ်းနဲ့ကင်ဖွဲ့နေပြီးရှင်ဒီဆိုရစတန်နဲ့ဟို ရဲထဏာလေးပေါ့နော်တိုက်ခိုက်တယ်အဲ့ဒါမျိုးဖြစ်တဲ့ခါမှာအဲ့ဒါကိုနိုင်ငံနဲ့ခါမှာစစ်တပ်ကြတော့ပေါ့နော်အလုံးရင်းနဲ့ပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့ဥမာကချင်တဲ့တိုက်တဲ့ပေမဲ့လည်းကချင်ကရင်ဝတိုက်လို့ဆိုပြီးရှင်ကချင်မျိုးစုတစုလုံးကိုနှိမ်ထုတ်လိုက်တာမျိုးဒီတိုက်ထုတ်တာမျိုးမရှိဘူးပေါ့နော်ဒီမှာကြတော့ဒီအာစာဖွဲ့ကတိုက်တာနဲ့ပဲဒီလူမျိုးတစုလုံး กว่าเลยลุ่มยิ่งมาเลย
ดีปริบข่าเลยก็เนาะเช่นเช่นหมดด้วยเป็นรูเล็กด้วยจ้าเลยชิงแก่ลูกสาวมุกอยู่จำเป็นจริงมาเลย
กูว่าจ้าไหนเงี้ยนะก้าจ้าเลยจะเพื่อจะขายจ้าเลยตัวเลยจะจริงๆเลยไม่ยากก็เนาะที่สมัยนี้เป็นเช่นนี้ว่าบาลีสมัยมาสู้ว่าแบบเลยที่แบบมาตัวกูมาเปิดหายเชียวเนาะกูว่าจริงๆจะเพื่อเนี่ยจะมาจานี่เนี่ยก็เนาะมีอะไรจ้าหรอที่ไหนเงี้ยนะก้าจ้าเลยจับเพื่อเนี่ยจับเพื่อเนี่ยสวยหามีก็เนาะจริงเดียวนี่จะเพื่อมาจ้าเลยปีนี้จ้าหรอเลยมันพิบ่าวลงว่ามันพิบ่าวสวยหามีก็เนี่ยก็เนาะอ่ะบาลีสวัสดีเช่นนี้มีเป็นเช่นนี้ว่ามาตัวเป็นเนี่ยจะเพื่อโอ้นิวินเชนี่ก็เนาะมาตัวเป็นเนี่ยจากที่เนี่ยสัวเปลี่ยวเลยหาจากเลยคัดเดนี่ไม่พิบูสัวนิมูเลยคัดเดก็เนาะที่ก้าวเส้นที่เนี่ยเอาเพื่อนเบบี้ก็เนาะที่ลุกบัลลังก์มุกเนี่ยก็เนาะลุกเลยสู้ส่งจันทร์เสียมุกเลยก็เนาะลุกหาเลยตัวคนเบียร์ไม่รู้เช่นเนี่ยมาหัวลุกเช่นเนี่ยคู่ลุกไปก็เนาะจะเพื่อเนี่ยจะเพื่อก้าวเลยพิจารณาสบิอ๋อเปลี่ยวเลยจะเพื่อเลยไม่พิบูสัวเปลี่ยวเลยหามีปูเปลี่ยวพิจารณาเลยปูเปลี่ยวจีทว่าเสียก็เนาะแม่เนาะที่เช่นไหนเนี่ยสูงเช่นว่าเรียนเช่นแล้วเยี่ยมว่าเนาะไปดูมันสูดีมัวละชั้นแม่แม่ปัญญามัวละชั้นแม่แม่สูงเช่นว่าเป็นการสอนมันสูบว่าเนาะที่เรียนเช่นแล้วเรียนชิบว่าเยี่ยมจะทำรู้คู่เช่นเนี่ยแบบพิจารณาสูอาเทปว่าเนาะที่เนี่ยเรียนตัวคุณผู้ใหญ่เนาะปูบีอ่ะว่าเนาะตีหลานในแม่ว่าเนาะอันนี้มีรถเช่นมาเลย
ลูกคุณยี่คอมมิชชั่นอาเมนจีสายเอลฟูเซียมยามาในเงี้ยสูยาโอทีไอซีซีมาแต่ยาสวยไหนเอาลูกผู้ใต้ตัวมา
ตัวดีโรเลยใจจนหาสมัยตัวดีโรบอนยังมาไอซีซีบอนดีไอซีซีอะพ่วยเมย์บอนพ่วยเมย์สูรุษเนี่ยแล้วนายงานเขายังพ่วยเมย์สูรุษเช่นนั่นเช่าบอนมามาตัวนายงานก็เขายังพ่วยเมย์สูรุษไอ้นายงานบอนตัวยืดอยู่ในนายงานก็ดีสเตทบาร์ดีตัวโรมสเตตูสบอนดีโรมสเตตูสเนี่ยเล่นแมทโทรได้อะพ่วยวินพี่ยามีบอนไอ้ข้าจ้ารอยังมาไอ้โรมาตาไอซีซีอะตัวบัตไอซีซีอะโอ้พ่วยรู้อย่างไหมวะเนาะที่การวินรู้อย่างไหมแต่แม่เมียมาในงานแล้วแม่ไม่ทูเท้าไอซีซีแล้วแม่ไม่ทูได้ค่ะจ้ารอโอ้ร้องสเตจิโอแล้วแม่ไม่ทูได้ค่ะจ้ารอไอซีซีอะใจแต่วินรู้ไม่ยาวแต่แม่นอกจากเชื่อชีเดียอะไรจ้า UN Security Council วะเนาะที่กูรักแต่มาก็ลงโยงกังสีบ่ไอการนี้พี่ตัวรู้ยังแต่แม่เนี่ยกูรักแต่มาก็มาเตยงในรัสเซียเนี่ยนี่ท่าจะมุลวะเนาะเมียมาตัวรู้มาวีดะวีดูอันนั้นชีเอ็ดว่าจะมุลเมียมาในงานเนี่ยไอซีซีมีมุ่งเชนี่วะเนาะแล้วจะล้อมหารอแค่เอาเมนรู้รอเชนี่วะเนาะไอเราไม่รู้โอ้มุ่งมุ่งมันรวยอุบะในนั้นอยู่เนาะฟอร์มตัวน้องส่งเนี่ยจะนุ่งใส่ดูบาร์ส่งเจ้าด่าจ้ารอไอซีซีอาร์ส่งเจ้าด่าไอเรามีคงยงเนี่ยส่งเจ้าด่าข้าจ้ารอคงยงอ่ะวินุมียาวโอ้พ่วยลุมียาวสวยคงยงพ่วยลุมียาวสวยข้าจ้าไอยี่จูบาร์รอเรนเนี่ยแค่ไม่วะเนาะแต่แม่จะคู่เราสิเดี๋ยวไปเลยสวยสิไอที่ลุมในนั้นเงาคงยงเนี่ยยันเชิงจะวิ่งมาเลยโอ้ทีดามิวสี่เดียวบ่เนาะมาบอสเนียร์บางอย่างสุดเลยติดมาจากเงี้ยมาลงไหนเนี่ยไอ้ลงมิวเชิงใจเชิงมาเดี๋ยวจะเชิงใจมาบ่เนาะดีตียงเนี่ยรัสเซียกูไปมาไม่ชีโร่สวยเนาะจ้าเราคงยงนี่พี่ลานไหนเนี่ยบ่เนาะไอ้ลงมิวจ้า
ใช่อะคือโอ้จีโนไซด์โอ้เอทนิคคลีนซิ่งโอ้สุดสวยนี่เลยเขาจ้าเราอะไรเนี่ยปัตตาบีอ๋อบาเบียวจีนเลยมั้ย
อะคือจ้าเราตอนนี้ไหนเงี้ยนะคะมาเลยที่โซยาดีเนี่ยดีกุลาตมะไรบ่เนาะต้องน่ะจ้ะแล้วตัวเอทนิคสกรีนซึมโตต้องเลยบ่เนี่ยมาดีอเมริกันน่ะมาเอทนิคสกรีน
ซึมโต
บาแล้วเอทนิคสกรีนซึมโตต้องน่ะเลยဆိုရှင်เอทนิคสกรีนซึมကဟိုအမှန်တော့တရား
ဒီခုလိုလာရောက်ဖြေကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာအခုတော့ VOA ဝိုင်းတော်သားတွေရဲ့အတားတကြံလက်ဆောင်တီးတဲ့ပုဂ္ဂိုလ်နားဆင်ရအောင်ပါဝိုင်းစုခိုင်တင်းတိဆိုထားတဲ့ဇာတာဆိုတဲ့တည်တခြင်းဖြစ်ပါတယ်
ဒီနေ့ကတန်ရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့ခုနှစ်နိုင်ထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံနေမနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 kHz 12113ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ51 kHz 5805တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ရင်းနှီးမှုအရဆုံးလို့ယူဆနိုင်တဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့တက်မတော်ကြားထိတွေ့တိုက်ပွဲတွေစဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြဖြစ်ပါတယ်ပြည်တွင်းသတင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရပါမယ်အဲ့ပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်ပါဗျာ
သာတွင်ဒီပွဲမြို့မြို့ကြွားကြွားစီရိုတန်ညာမဆဲနေဦးတူလားလောကကြီးမှာပျော်ရဲ့ဗျာအတာပွဲမှာဆုံတွေ့ရမိုးကောင်းငင်မှာကျဲနေလားဗာမြေခွင်မောင်းနေမှာနေနေလားရွှေနေမြောင်တော့မကုန်ရှုမွားချောချောမောမောသလားပါပါကာကာမမကိုယ်တိုင်က
မင်္ဂလာတကျင်ရက်ရက်ချင်းသာဖြစ်ပါစေစဉ်နှစ်တစ်နှစ်ရဲ့ကောင်းခြင်းဆိုခြင်းဖြူခြင်းညစ်ခြင်းတွေကိုထားခဲ့ပြီးတော့နှစ်တစ်နှစ်ကိုမင်္ဂလာရှိရှိဖြတ်တန်းကြနိုင်ဖို့အတွက်အတာရည်နဲ့စေကြောတန်းစင်ကြတဲ့အချိန်ခါလေးဖြစ်ပါရဲ့နော်ဒီလိုမင်္ဂလာရှိတဲ့အချိန်ခါမှာမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတွေရေးပို့လာတဲ့သတင်းရှင်တွေကို VOE ကအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေပျော်ရွှင်ပါစေဆိုပြီးတော့ Facebook မှာ comment တွေရေးလာတဲ့သူကတော့ Zone Fair ဆိုတဲ့သတင်းရှင်ဖြစ်ပါတယ်ကြံရည်နဲ့အတူစီနူးဝယ်နှစ်တစ်မင်္ဂလာဖြစ်ပါစေနော် VOE တဲ့ရင်းနေမိသားဆိုတဲ့တော်ရဆင်ကလည်းမင်္ဂလာပါ view you wine တို့ wine တို့ဓာရီအားလုံးနှစ်သိက္ခူမှာရှင်လန်းချမ်းမြေကြပါစေလူသားအားလုံးလည်းဘေးရန်ခတ်သိမ်းကင်းငြိမ်းကြပါစေဗျာဟုတ်ကဲ့ပါတော်ရဆင်ဒီအခုလိုဆူတောင်းပေးသလိုအားလုံးတွေជីနုပွဲနှစ်သိက္ခူဖြစ်ပါစေနော
်အစာပွဲမှာဆုံးတွေ့ရမင်းမြနိုင်လူများဒီလိုချင်းမှတွေ့ကြရသာပွဲမှာဆုံးတွေ့ရမင်းမြနိုင်လူများဒီလိုချိန်မှာတွေ့ကြရဘုံမှာဝင်နေကြသူတို့ဘာဘာမြူးမြူးကြွားကြွားတည်တယ်လာလာသူတို့ဘာဘာမြူးမြူးကြွားကြွားတည်တယ်လာလာကောင်းတဲ့တိုင်းကလေးတွေပွင့်ဆူရကကမမကူရိုက်ကဒီပွဲမြို့မြို့ကြွားကြွားစီရိုတန်ညာမဆဲနေဦးတူလားလောကကြီးမှာပျော်ရဲ့ဗျာသာပွဲမှာဆုံးတွေ့ရမိုးကောင်းငင်မှာကျဲနေလားဗောင်မြေခွေမောင်နဲ့နမနေနေလားရွှေနေမြောင်တော့ကုန်ရှုမွားဆိုတော့မမဆလာပါပါကကမမ
မနက်ကလာချင်းပါနေတဲ့တကြံပွဲတော့ဗရဝဝါနဲ့မုံလုံးရေပေါ်ကိုလွမ်းနေရတဲ့သူတွေကတော့အဝေးရောက်မြန်မာတွေပဲဖြစ်ကြပါလိမ့် မြန်မာပြည်ကနေပြီးတော့တကြံမကြခင်ကမှအမေရိကန်ပြည်အောင်စုဖော်ဝင်မျိုးကနေအိမ်ကိုပြန်ရောက်လာခဲ့တဲ့ဝိုင်းရဲ့အဆိုတော်ကြီးမမအေးတယောက်လေးမြန်မာအမေကတကြံကိုလွှမ်းနေရပ
ါယောရှင်နာရဲ့ဒုဗျာသရီတောင်းစုမြစ်တော်ဝေ
းမာစင်သာစီသာသာစီခွန်းနှုတ်ဆက်ရမည
်ယောရှင်နာရဲ့ဒုဗျာသရီတောင်းစုမြစ်တော်ဝေ
းမာစင်သာစီသာသာစီခွန်းနှုတ်ဆက်ရမည်
လောင်မာစီဆွဲပါစီချမ်းချမ်းချမ်းနဲ့ပြည့်မြည်ဤ
ပါစီပပလေးချမ်းချမ်းချမ်းနဲ့ပြည့်မြည
်သူတောင်းကနှုတ်ဆက်ရပြီကျောင်းမေမနဲ့မတွေ
ကျောင်းမေမနဲ့မတွေသူတောင်းကနှုတ်ဆက်ရပြီပန်းတော်တွင်ဝေဝေးသိကျန်ကချိန်လေ
းပန်းစင်ကပေးမလေးနှစ်စင်းနဲ့တိုင်းသိဆုံး
မမအေးမင်္ဂလာတကြံပါအ
ေးမင်္ဂလာရှိတဲ့တကြံပါပဲကွယ
်အန်တီအေရိုနေနေတဲ့ဒီဖို့ဝင်းဒေတာမှာအခုအေးနေရဆိုတော့အန်တီတကြံရဲ့အငွေ့အသက်တွေခံစားရလားအန်တီအတကြံအငွေ့အသက်တွေဖြစ်ပေါ်လာအောင်မြမအတိုင်းဝါးဖန်တီးတာမျိုးလုပ်ပါလား
လုပ်ပါတယ်အန်တီကကြံခဲ့တဲ့တောက်ကြံတွေကပြန်ရုပ်တယ်ကွယ်အခါကျတော့ကြံခဲ့တဲ့စနေနေ့တုန်းကတော့အဲဒီဘာရကိတာဆိုတဲ့ဘုံပုံကြီးကျောင်းမှာတကြီးပူတော်ပဲလုပ်တယ်ပြီးတော့အဲဒီပူတော်ပဲပြီးတဲ့အခါကျတော့ကလေးတွေအမှဆူကြကကြသိညာလောက်ရတယ်အခုစနေနေ့ဒီကနေ့စနေကတော့ဟိုဒီမှာဇေရဝန်ကျောင်းဆိုတာရှိသေးတယ်လေဒီမှာပုံကြီးကျောင်းနေညာရှိရဲ့သတိရဲ့အဲ့တော့အခုဇေရဝန်ကျောင်းကနေပြီးတော့ဟိုတက်ကြီးပူတော်ပဲဟို၃နိုင်မှလုပ်ခဲ့တယ်အဲတနင်္ဂနွေကျမှပဲသူကဟိုရေကစားတဲ့ပွဲလုပ်မယ်တနင်္ဂနွေလေးကိုပန်းရတယ်ဆိုတာနေပူပဲလို့သူကသဘောပေါက်ပြီးတော့ပန်းရတယ်ပြောတာပဲတို့ကြတော့အော်မနေ့ကတော့ကိုရီညကြီးရွာတာနဲ့အေးနေတယ်ဗျာ
ဟုတ်ကဲ့
ဘယ်လိုပြောကစားကြမလဲမသိပါဘူးကွယ
်ဟုတ်ကဲ့
ကစားတော့ကစားကြမှာပါပဲ
ဟုတ်ကဲ့အန်တီ
ဆိုရယ်ဒီမှာတော့ကြာတာပေါ့
ဟုတ်ကဲ့အန်တီဟိုဒီတမီးတို့အမေရိကန်အရှေ့ကျန်းဟိုဒီဝါရှင်တန် DC ဘက်မှာတော့တကြံဆိုရင်လေဟိုဂျွန်လလောက်ပေါ့နော်နည်းနည်းလေးနွေးတဲ့ຢာစီကိုစောင့်ပြီးတော့မှအဲ့မှာတကြံပွဲဆိုပြီးတက်ထက်လုတ်တယ်ဟိုຢာစီဥရလည်းတော်တော်အေးနေတော့လေဆိုအန်တီတို့ဘက်မှာတော့တစ်ချိန်တည်းပဲလုတ်တယ်နော်အခုကဟိုအေးနေသေးတယ်ဆိုတော့လည်းတော့
မဟုတ်ဘူးအန်ဒီရတီဒီရောက်တော့လေဟိုပြုတ်ဒီလိုတော်များနေခဲ့ဥပါတယ်ဒီဟိုမှာကျတော့သူကသက်သက်ဟိုတော့ခမတရင်ရုပ်ပြီးမှတခါလုတာလဲကျုံနေအရိယခိုင်းစကြအများကြီးရှိတယ်နောက်ပြီးတော့ဟိုဘယ်ရက်ကလို့မဟုတ်ပေါ့နော်သူဘင်းကဟိုအဲ့လိုပေါ့နှိုးရချင်းမှလုတာရှိခဲ့တယ်ဒီဘုံကြီးမှာကျတော့ငကူမူလာအန်ဒီလိုတွေမလာခင်တုန်းကတော့ဟိုနှိုးရရက်ကြမှာလုတယ်တဲ့ဒါပေမဲ့ဒီရောက်ပြီးတော့ဟိုဒီကနှစ်လောက်ကသူကဒီ73ရက်နေပေါ့နော်အိမ်မြမာတွေနဲ့သူတိုက်ပြလုတာတော့သိကြပြီးပေါ့
ဟုတ်ကဲ့အန်တီအဲ့ဒီလိုမျိုးမြန်မာနိုင်ငံနဲ့အဝေးကြီးမှာအန်တီအိနေနေရပါမယ်လေဒီလိုမြန်မာရိုးရာဒလိထုံးစံဟိုမြန်မာငွေတက်နဲ့ရရှိဖို့ဟိုတကြံပွဲတော်လိုမျိုးလုပ်တယ်ဆိုတော့ဟောဟိုမြန်မာတကြံကိုလွမ်းနဲ့အစိတ်ကပျောက်သလားအန်တီဒါမှမဟုတ်ဘယ်လိုခံစားရပါလဲ
သမီးရဲ့သိညာဆိုတော့ဟိုရိုးရင်းချင်းစီကနေပြီးတော့ DJ ဒီကလာဆိုရင်တို့နိုင်ငံမှာတော့သိညာကြနေပြီဆိုတော့အစိတ်ကလူတိုင်းမှာရှိတာပဲအန်တီလည်းရှိတာပေါ့အန်တီဆိုလို့ရှိရင်က3နှစ်လောက်ကသိညာဟိုမှာကြုံတာပဲလေဒါပေမဲ့ခုကျတော့ပြန်ရောက်လာတဲ့အခါကျတော့တင်ညာနဲ့လွဲလာတယ်ဒီနေ့ကျတော့ဟိုလွန်ပြလေးတောင်ဖြစ်နေပြီ
။တကယ်ဆိုရင်အန်တီစိတ်ထဲမှာလေကြားရောင်နေတဲ့သချင်းလေးများရှိလား။အန်တီဆိုတာပဲဖြစ်ဖြစ်သူများဆိုတာပဲဖြစ်ဖြစ်ပေါ့လေ
။အာတကယ်သချင်းတော်အများကြီးပဲဟိတို့ငငယ်တော့ဆိုနှစ်သိချင်းဦးလို့ဟာလို့ကိုဝင်ရို့ဆိုလိုက်တော့မဖြစ်ဘူးမတက်နေပါတော့
။ဟုတ်ကဲ့အန်တီအဲ့ဒါဆိုရင်အန်တီအေးကိုအားလုံးတတိယနေကြမယ်ပရိသတ်ကိုစားရောပေါ့နော်။ဟိုမင်္ဂလာနှစ်သိချင်းခါမင်္ဂလာရှိပျော်ရွှင်ပွဲကောင်းတဲ့တကယ်အချိန်ကဖြစ်ပါစေလို့ဆုတောင်းပေးကြပါရရှင်။
ဒီကွာလဆူတာပါမှာပဲမြန်မာမဒီနေ့မရှိနိုင်မယ်လို့လေလို့ Facebook ကနေပြောလေအဲ့ဒီကမန္တလေးကဖွင့်ပွဲကရန်ကုန်ကဖွင့်ပွဲကတော့တွေ့ကြပါလေဇမ်းပြောကြည့်လို့ရလေဝင်းသာရတာပေါ့ကိုတိုင်ကိုယ်မှာပါပဲပြောစီစီကားကနဲ့ပြောရှင်နဲ့ရှိရပါစေပေါ့နော်နှစ်သိကိုလည်းကောင်းကောင်းမွန်မွန်နဲ့ကျုံနေရပါစေလို့ဆိုတော့တောင်းရတာပါပဲရှင်
ရှောင်းတော်မင်းသားကြီးဘန္နကရောက်ခဲ့ပြီဘေးရတူစားတိမ်မလဲမသိတော့ကတွေ့ပြီစနစ်ကပေးတဲ့မြလေးစားရေးရေဆုံးလို့ပြတ်ကုန်ပြီမမီတော့ခတ်တာလာသေးဘူးရှောင်းတော်မင်းသားကြီးဘန္နကရောက်ခဲ့ပြီဘေးရတူစားတိမ်မလဲမသိတော့ကတွေ့ပြီစနစ်ကပေးတဲ့မြလေးစားရေးရေဆုံးလို့ပြတ်ကုန်ပြီမီတော့ခတ်တာလေအရလေးမျက်နှာခြေအားထအောင်သွားခဲ့ပါသည်ဟိုနေရာတွင်နုံနုံဒီနေရာတွင်နုံနုံမင်းသားကြီးလွန်ဆက်က
ကြံရောက်ပြီဆိုရင်မြန်မာနိုင်ငံကရောက်လာတဲ့တကြံပုံတွေဗီဒီယိုပုံတွေကိုကြည့်ပြီးတော့လွမ်းဖြစ်နေရတဲ့ကျမတို့ကိုစာရေးလာတဲ့ဒေါ်ရာရှင်ကတော့ရှန်ကြီးဖြစ်ပါတယ်သူကမင်္ဂလာနှစ်တစ်ချိန်ကတွေ့မြင်ပါပါတယ်ဟုတ်ကဲ့ပါရှင်ဒီဒေါ်ရာရှင်သတိပေးသလိုမြန်မာနိုင်ငံမှာမင်္ဂလာနှစ်တစ်ချိန်ကဖြစ်ပါရဲ့နော် ရှင်များလာဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါဗျူရီမိသားစုနှစ်တက်မှာရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်စင်ပါတယ်နောက်ထပ်နာမည်မရေးထားတဲ့တော်ရရှင်တစ်ယောက်ကတော့ရှိုးပွဲလေးတွေပါလေးတွေတိုက်ရိုက်ပြပါတယ်သူကဒီနှစ်တကြံမှာအိမ်တွင်းအောင်းနေရတဲ့ဘဝမှုပါဆိုပြီးရေးလာပါတယ်မင်္ဂလာရှိတဲ့နှစ်တက်မှာဆုတောင်းပေးလာတဲ့ဗျူရီတော်ရရှင ာရှိကြပါသည်ဆိုတော့ဆုတောင်းပေးပါတယ
်ဒီညာနေဦးသူ့ကိုသူ့ကိုသူ့တန်မြေတာယာ
ဒီညာမေမြသူ့ကိုသူ့ကိုသူ့မရဲ့လို့ယာ
ဝိညာဉ်တန်ဆုံးသူ့ကိုသူ့ကိုအာယုံဆောင်ပြည်တာ
နေရူကိုလည်းသူ့ကိုသူ့ကိုမှာပါစေခင်ဗျာ
ဒီညာနေဦးသူ့ကိုသူ့ကိုသူ့တန်မြေတာယာ
ဒီညာမေမြသူ့ကိုသူ့ကိုသူ့မရဲ့လို့ယာ
ဝိညာဉ်တန်ဆုံးသူ့ကိုသူ့ကိုအာယုံဆောင်ပြည်တာ
နေရူကိုလည်းသူ့ကိုသူ့ကိုမှာပါစေခင်ဗျာကရက်တွေဝိညာဉ်ရွှေလူသူ့ကိုသူ့လက်ပါ
လေသူယူသောကမြူသူ့ကိုသူမြင်တာ
သင်ချင်ရည်အီရာအီရာ
သင်ချင်ရည်အီရာအီရာ
ဆက်ဆဲလောင်းမှသူ့ကိုသူ့ကိုသူ့ကမြူသည်ချစ်ချီးပင်ရန်သာ
ဒီကမှာဆိတ်လဲရှင်လဲချင်းမြအောင်လို့ကြကြံအလွန်းနဲ့ပြေအောင်လို့အခုတလောကြံတချင်းလေးတွေပဲဖိပြနားထောင်မိနေရပါအစိုးရဖြိုးပြဆုံးဝါရဲ့မျိုးသမီးအစိုးရတွေနဲ့တွဲဖက်ပြီးတော့တကြံတချင်းလေးတွေစမ်းတက်တည်ဆူထားတာအမတမနားထောင်လို့ကောင်းပါရဲ့နော်။ဟောရင်တွေကခက်စားလာခဲ့တဲ့တကြံတချင်းတွေကိုပြန်ပြီးတော့တည်ဆူပေးတဲ့အစိုးရတွေအားလုံးကိုလည်းစိတ်ထဲမှာကျေးဇူးတင်မိပါတယ်။စမ်းရေးဆိုတဲ့တော်ရချင်းကနှစ်တင်မှာ view ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပြောရှင်စိတ်ကြည်လင်လန်းစံကြပါစေရှင်နဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပြရစေရှင်။မိမိဆိုတဲ့တော်ရချင်းကတော့ view အဖွဲ့သားတွေနှစ်တင်မှာရှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်။
天真里都飘洒对你你其他对上千路北
飘对独行没应的破对你的这马拉破碎飘的真
ပြာနီနီဝါဝဝိသမြူလို့ရွေဟောဒီယောဟောဒီယောမမျိုးဆုံးလေပြီ
ရှင်မန်းမာလာပန်းဦးရေရှင်မကြီးအောင်ပြီ
မကူရေနဲ့ဝိညာဉ်မောင်တန်းရှင်ယူယူပြာပြာနီနီဝါဝဝိသမြူလို့ရွေဟောဒီယောဟောဒီယောမမျိုးဆုံးလေပြီ
ရှင်မန်းမာလာပန်းဦးရေရှင်မကြီးအောင်ပြီ
ကုညီန
ံဝိညာဉ်မောင်လန်းရှင်ကျမတို့များရေလို့ဆဲလို့လည်းလို့မပြောနိုင်သူတွေကမြန်မာနိုင်ငံရဲ့တနေရာမှာရှိကြပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကြီးတွေမှာတော့ကိုဆိုတဲ့သောရရှင်ကကျွန်တော်တခုလောက်မေးပြရစီကြားတယ်တကြံအလုတ်ပိတ်ရက်တွေကကချင်ပြည်နယ်ဖားကံမှာအကျုံးဝင်လို့လားတက်ဆိုင်ရာလူကြီးမင်းများခင်ဗျာဆိုင်နေဆိုရင်ဘာလို့ပိတ်မပေးတာလဲလောကကနှစ်ဆလည်းရတာမဟုတ်ပြောပြရင်လည်းအလုတ်ဖြုတ်ပစ်တယ်လို့ရေးလာပါတယ်ဖားကံမှာအလုတ်သွားလုပ်နေတဲ့ကြောက်သူသမားတွေတကြံရက်တင်မှာပါအလုတ်ဆင်းနေရပုံပေါ်ပါတယ်နော်ဆလိုက်မော့ဆစ်ချင်းဆိုတဲ့သောရရှင်ကလည်းကန်နာနယ်မြေမှာချယ်ရီတွေရမ်းနံဆွဲနေတာတွေခဏမေးထားကြတာပေါ့ဆိုပြီးတော့စိတ်မကောင်းတဲ့လေတန်းနဲ့ခံကုန်ကိုရေးလာတာမြေမောင်ချစ်တဲ့ဆောင်းဆိုတဲ့သောရရှင်ကလည်းတကြံပွဲအတွက်တော့ပြောပါတယ်ဒါပေမဲ့မြမပြည်မြောက်ဖက်မှာတော့အသက်ကိုလူပြီးတော့ပြေးလွှားနေရတယ်ဗျာလို့ပြောလာပါတယ်အားလုံးတွေဒီနှစ်ဘေးကင်းပြီးတော့မင်္ဂလာရှိတဲ့တကြံချင်းသာဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။ ကျမတို့တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေတဲ့ VOA မြန်မာပြည်ကပေးစာများအစီအစဉ်ကိုလေးလိုင်းကနေတိုက်ရိုက်နားမစင်လိုက်ရဘူးဆိုတော့အင်တာနက်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော
်။ဘုပြောရွှေတော့မပြုံးနဲ့ဒီလိုလုံးလေးချောလာပူတဲ့မြို့မနဲ့သမီတဲ့ဘာလို့သို့တော့မဲ့ခွေမောင်ကလေးတစ်စားကနဲ့လှုပ်လို့ပြတာမဟုတ်ဘူးခွေ
အမကလေးတစ်စားကနဲ့လှုပ်လို့ပြတာမဟုတ်ဘူးခွေ
ရင်စားသာနဲ့ရင်လိုက်ရတာဝစ်စားပါပဲလုံးတင်တယ
်ရင်စားရင်စားကနဲ့ရင်လိုက်ရင်လိုက်ရတာဝစ်စားပါပဲလုံးတင်တယ
်သူစစ်စား
ကျွန်တော်ရှင်တို့နားဆင်ကြရတာကတော့မအီတန်နာကျော်စီစဉ်တဲ့မြန်မာပြည်ကပေးစာကဏ္ဍအထူးစီစဉ်ကိုတင်ဆက်ပေးကြတာပဲဖြစ်ပါတယ်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။တက်မတော်ငင်းညာရေးနဲ့ပတ်သက်လို့သဘောထားပြောင်းနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နီယာကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
။လည်းကဲတိုင်းသားတက်ဖို့ဒီထဲမှာတက်မတော်နဲ့နားလည်မှုအရှိဆုံးရင်းနှီးမှုအရဆုံးလို့ယူဆနိုင်တဲ့ခင်ယူကရင်မျိုးသားအစည်းအုံနဲ့တက်မတော်ကြားထိတွေ့တိုက်ပွဲတွေစဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက်ဆွတ်ဆွဲပစ်တင်မှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကတော့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ဟာအဲ့ဒီကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးရှေ့လျားတဲ့သတင်းထုတ်ပြန်ချက်တစ်ခုမြောက်ဝတီသတင်းစာမှာဖော်ပြလာပါတယ်။တမရော်သတင်းမှာပြန်ကြရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဘာတွေပါသလဲဒီထုတ်ပြန်ချက်အပါအဝင်လက်တလောတမရော်နဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ဆက်ဆံရေးအခြေအနေကိုကြည့်ပြီးတမရော်ရဲ့ငញ្ញမ်းရေးလုပ်ငန်းစဉ်ပေါ်ထားတဲ့သဘောထားပြောင်းလဲစားပြုလာပြီလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
။တမရော်သတင်းမှန်ပြန်ကြရေးအဖွဲ့ကထုတ်ပြန်ချက်မှာပါတာကတမရော်အနေနဲ့ကရင်ပြည်နယ်ဖပုံမြို့နယ်အတွင်းက15မိုင်အရှိရှိတဲ့ခေပူးရွာနဲ့လွယ်မှုပလောရွာဆက်သွယ်ထားတဲ့အရင်လမ်းကြောင်းဟောင်းကိုပြန်ပြေးပြုပြင်မိုးမှန်ဖောက်လုပ်လို့တဲ့အကြောင်းရည်ရွယ်ချက်ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဒေတာကန်ပြည်သူတွေအသုံးပြုနိုင်ဖို့တပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာဆက်သွယ်ဆောင်ရွက်မှုလွယ်ကူစေဖို့ဆိုပြီးဖော်ပြထားပါတယ်။ဒီအတွက်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေနယ်မြေကန် KNL ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့စီကိုကြိုတင်အကြောင်းကြားညှိနှိုင်းမှု17ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ဒါ့ပေမဲ့သက်ဆိုင်ရာနယ်မြေကန် KNL တပ်ဖွဲ့စီကသဘောတူညီချက်ရခဲ့တယ်လို့ဖော်ပြမှထားတဲ့အတွက်သဘောတူညီချက်မရဘဲ2018ခုနှစ်မတ်လ4ရက်နေ့ကစပြီးလမ်းဖောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒီအခါအားလုံးသိကြပြီဖြစ်တဲ့အတိုင်းလမ်းဖောက်လုပ်ရေးပြဿနာကစပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ကြားထဲမှာဖြစ်ပွားတဲ့နောက်ပြဿနာတစ်ခုကတော့မူထရောဖပုံခရိုင်ဒေသအရေးပေါ်ကူညီပေးရေး meat အဖွဲ့ဝင်တယောက်ပြစ်ခတ်သေဆုံးသွားတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီး meat ရဲ့ထုတ်ပြန်ချက်မှာတက်မရော်နဲ့ကရင်တပ်ဖွဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသား2300ကျော်ထွက်ပြေးတိမ်းရှောင်နေရကြောင်းဒါကြောင့်အဲ့ဒီထွက်ပြေးတိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့ KNU နဲ့အရက်သားတွေပါဝင်တဲ့ Meet အဖွဲ့ကိုဖွဲ့စည်းခဲ့ကြအောင်အဲ့ဒီအဖွဲ့တွေကလဲမူပလောရွာသားအသက်42နှစ်အရွယ်စောအုံမူဆိုသူဟာရွာအပြတ်မှာတက်မရော်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့ကြောင်းဒါဟာတက်မရော်အနေနဲ့ NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုချိုးဖောက်ယုံကလူခွင့်ရေးကိုပါချိုးဖောက်တယ်ဆိုပြီးဆွဆွဲထားပါတယ်။ဒါပေမဲ့တက်မတော်ဘက်ကတော့အဲ့ဒီလူနာမည်ဟာဆော့ကလိုပါဆိုသူဖြစ်ပြီးနှောက်ရက်ပြစ်ခတ်ဖို့နဲ့မိုင်းထောင်ဖို့ကားလမ်းပေါ်ရောက်လာတာကြောင့်ပြစ်ခတ်ဖမ်းဆီးရာကနေတိတ်ဆုံးသွားတာဖြစ်ပြီးသူစီကဘုံသီးတွေတိမ့်ဆီးရမိတယ်လို့ထုတ်ပြန်ထားပါတယ
်။အခုလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာတော့ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးတွဲစောင့်ကြည့်ရေးအဖွဲ့ GMC ဆွေးနွေးပွဲကနေတဆင့်နှစ်ဖက်တွဲဆုံဖို့စီစဉ်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့တွေးဆုံမဲ့ရဲ့မှာနယ်မြေကန် KNL တပ်မှငါတပ်မှမူပါဝင်တာမရှိတဲ့အတွက်ဆွေးနွေးမှုကိုရွှေ့ဆိုင်းလိုက်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီး KNU ဘက်ကတော့တပ်မတော်နဲ့ညှိနှိုင်းတံပင်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဘက်မှာ MANDD ဆိုတဲ့အဖွဲ့ဖွဲ့စည်းထားတဲ့အကြောင်းအဲ့ဒီအဖွဲ့ဟာ KNL တစ်ခုလုံးနဲ့တပ်မှ9ခုစလုံးကိုကိုးစားပြုကြောင်းအဲ့ဒီဖွဲ့ထဲမှာတပ်မတော်ဘက်ကပြောတဲ့ tama nga tama mu nego gade ga ma pa de jao tamro ne nyi me the ma ne mi gan tama nga aya shi tiao pa win yi phit de jao pyan mi shin lin tha da tui ya ba de tamro de ma pyan ja yi a phwe thot pyan je ye ni gung bai ma ro tamro ba ga ro ta phet ga ni lan haung pi pyin da set bi saw yet daw ma phit de lo a cha ta phet ga le si za nyi nai daw me lo phaw pya ke ba de
ဒီ ဖြစ် စဉ် တစ်ခုလုံးကို ခြုံငုံ သုံးသပ် ကြည့်လိုက်ရင် ကရင် လက်နက်ကင်တွေ ဘက်က သဘော တူ ချက် မရ ပဲ တက်မတော်က လမ်းဖောက် လုပ်လို့ ထိတွေ့ တိုက်ခတ်မှုတွေ ဖြစ် ရတယ် ဆိုတာ ထင်ရှား ပါတယ် ထိတွေ့မှုတွေ ဖြစ် တဲ့ အတိုင်းလဲ တက်မတော် ဘက်က လမ်းဖောက် လုပ်ရေးကို ဆက်ပြီး လုပ်မယ် လို့ အတိအလင်း ကြေညာတာ တွေ့ ရ ပါတယ် တက်မတော် ဘက်က အသုံးနှုန်းကို ကြည့်ရင် ငြိမ်းချမ်းရေး တစ်ဖက် နဲ့ တစ်ဖက် နားလည် ယုံကြည်မှု ရှိ ရေး ဆိုတာ ထက် မိမိ တက် များ အုပ်ချုပ်မှု ကိစ္စ ဆောင်ရွက် ရရင် အဆင်ပြေစေရေး ဆိုတာ ကို ပိုးပြီး ဦးစား ပေး ပုံ ရ ပါတယ် ဒီလမ်း ဒေသခံတွေ အသုံးပြုဖို့ ဆိုတာကတော့ တိတ်ပြီးသဘာဝ မကျလှပါဘူး အကြောင်းကတော့ လမ်းဖောက်လို့ ထိတွေ့ ကိုက်ပွဲ ဖြစ်ရတာကြောင့် ဒေသခံ ထောင်နဲ့ချီ စစ်ပြေးဒုက္ခတွေ ပေါ်က ရောက်နေရပြီး ဖြစ်လို့ပါပဲ ပြောရရင် ဒီလမ်းဖောက်လို့ရေး ပြဿနာကြောင့် ရင်းနှီးခဲ့တဲ့ ယုံကြည်ခဲ့ကြတဲ့ တက်မတော်နဲ့ KNU အကြား ဆက်ဆံရေးမှာ အဖူးထစ်တွေ ရှိလာပြီး ဆိုတာပါပဲ အခြားတစ်ဖက်ကိုကြည့်လိုက်ရင်လည်း တက်မတော်ဟာ NCA လက်မှတ်ထိုးထားပြီး အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ပြင်နေတဲ့ RCSS SSA ရှမ်းတပ်ဖွဲ့ မွန်ပြည်သက်ပါတီတို့နဲ့လည်းအဆင်မပြေပါဘူး RCSS SSA ကကျင်းပဖို့ပြင်ဆင်ထားတဲ့လူမှုတွဲဆောင်ပွဲတွေရပ်ဆိုင်းထားရပြီး နောင်ဘဲတော့ကျင်းပနိုင်မလဲမှန်မှန်းဆနိုင်သေးပါဘူး အလားတူ မွန်ပြည်သက်ပါတီကလုံးမဲ့လူထုတွဲဆောင်ပွဲတွေကိစ္စမှာလည်း တက်မတော်နဲ့ညှိနှိုင်းမရဖြစ်ခဲ့ပါသေးတယ်။ အခုမွန်ပြည်သက်ပါတီဘက်ကလူထုတွဲဆောင်ပွဲတစ်ခု သူ့ရဲ့နယ်မြေရေးချောင်းဖျားမှာကျင်းပခဲ့ပါတယ်။ သူ့နယ်မြေမှာသူကျင်းပတာဖြစ်တော့ဘာပြဿနာမှပေါ်စရာအကြောင်းမရှိပါဘူး။ ဒါပေမဲ့အစိုးရနယ်မြေအတွင်းကျင်းပမဲ့လူထုတွဲဆောင်ပွဲကိစ္စကိုတော့ညှိနှိုင်းရအောင်မှာဖြစ်ပါတယ်။ ညှိနှိုင်းလို့အဆင်မပြေရင်ရှမ်းတက်ဖွဲ့လိုပဲပြဿနာတွေဆက်ပေါ်နိုင်ပါသေးတယ်။ဒါဆိုရင် 22 ရာစုပင်လုံညီလာခံဆိုတာလဲ ကျင်းပဖို့ဖြစ်နိုင်အောင်မှာမဟုတ်ပါဘူး။အခုလို
NCA လက်မှတ်ထိုးထားပြီးသားတိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအဆင်မပြေဖြစ်နေတာကောင်းတဲ့ကိစ္စမဟုတ်ပါဘူး။လက်မှတ်ထိုးထားပြီးသားအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပိုပြီးယုံကြည်ပိုပြီးယဉ်ကျေးပိုပြီးနားလည်ငြိမ်းချမ်းရေးပိုပြီးခိုင်မာလာရမယ့်အစားတန်ဖိုးရစိတ်တွေကြီးမားတဲ့အရင်အခြေအနေမျိုးပြန်ရောက်သွားစေပါတယ်။ လက်ရှိNCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒီအခြေအနေကိုစောင့်ကြည့်နေတဲ့အတွက်အကျိုးဆက်ကမကောင်းနိုင်ပါဘူး။ဒါပြင်လက်ရှိချိန်ကချင်ပြည်နယ်ထဲမှာတပ်မတော်နဲ့တရားရေးကချင်လက်နက်ကိုင်တပ်ဖွဲ့အဖေပြောက်များတဲ့တိုက်ပွဲတွေဖြစ်ပွားနေပါသေးတယ်။တပ်မတော်ဟာလက်နက်ကိုင်တိုင်းသားတပ်ဖွဲ့နှစ်ဖွဲ့နဲ့ယုံကြည်မှုမရပြည်ပခဖြစ်ပွားနေတယ်ဆိုတာမျိုးကို
ဒါကတော့ဥစီသူအောင်မင်းရဲ့ပြည်တွင်းတုံးတက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထူးခြားစံပြသတင်းများအစီအစဉ်မတင်ဆက်ခင်မနေ့ပိုင်းအင်ဂါနေ့ညဒိုင်ရီလိုင်းအစီအစဉ်မှာဗာများဆွေးနွေးမလဲဆိုတာကိုအတိအပြည့်ပြရစီခင်ဗျာ
။ရောရှိပါခင်ဗျာ။ဒီမနေ့ကမှညဉ့်ညဉ့်ဤတန်တွေညဉ့်ညဉ့်ဤစကားတွေလွှမ်းပြီးတော့ညဉ့်ညဉ့်ဤဆွေးနွေးပွဲတွေလုပ်နေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေပို့ပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်ထွန်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့် professional ကိုကျေးဇူးပါတယ
်။နေပန်အင်္ဂါညဒရဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့နှိုးဆော်အပ်ပါတယ်ခင်ဗျာ။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။ဒီတစ်ပတ်မှာတော့တပ်ပုံဆယ်ဖီလှလှလေးတွေရိုက်ပြီးတော့လူမှုကွန်ရက်ပေါ်မှာတင်တဲ့ခေတ်ကြီးထဲမှာ Museum of Selfie ဆိုပြီးတော့ American ပြည်တော်စု Los Angeles မြို့မှာဖွင့်လှစ်လိုက်တယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံကအငင်းစားတက်ကြီးရဲ့ဥပိုင်းမှာအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားတင်နန်းတွေတက်နေကြတယ်အခုလိုထူးထူးခြားခြားဆန်းဆန်းပြားပြားသတင်းတွေကိုမတ်ဣတဆင်နဲ့ကိုငင်းညန်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
Thank you. ဘာသာကိုဓာတ်ပုံရိုက်တာ selfie ဆွဲတယ်ဆိုတာအမှုပညာတရဖြစ်လာပါပြီ။ရှိတော့အမျိုးမျိုးအဓိကရိုက်ကြတဲ့ပုံစံအမျိုးမျိုးကိုဘာသာကိုဓာတ်ပုံရိုက်ပြီးတော့ဆန့်ထားတဲ့လက်လေးကိုဖြတ်ထုတ်ရတာကလည်းပညာတစ်ခုဖြစ်နေပါတယ်။အရေးကြီးဆုံးကတော့ဒီ selfie ထဲမှာပျော်ပျော်လေးနေဖို့ပါပဲ။ဓာတ်ပုံ selfie လှလှလေးရိုက်ပြီးတော့လူမှုကွေရဲ့ပေါ်တင်တဲ့ခေတ္တထဲမှာ Museum of Selfie ဆိုပြီးတော့ American ပြည်အောင်စု Los Angeles မြို့မှာဖွင့်လှစ်ထားပါတယ်။အဲ့ဒီပြတိုင်းမှာဆိုရင်ဓာတ်ပုံ selfie တွေရိုက်နိုင်တဲ့ပြာခန်းတွေပါဝင်ပြီးတော့ကိုဘသာကိုဓာတ်ပုံရိုက်တာဘလို့ခေတ်စားလာကြလဲဆိုတဲ့သမိုင်းကြောင်းကိုလည်းလေ့လာနိုင်ပါတယ်။ကိုကြုံရတဲ့ဖြစ်ပျက်တွေကိုဓာတ်ပုံမရိုက်ထားမိရင်ဒါမျိုးမဖြစ်ခဲ့ဘူးလို့ပြောနိုင်တဲ့ခေတ်ကြီးထဲမှာဒီပြတိုင်းထဲမှာ selfie ဓာတ်ပုံရိုက်ဖို့ကိုတိုက်တွန်းအားပေးထားပါတယ်။ပြတိုင်းရဲ့အစမှာတော့ကြည်မှန်တွေနဲ့စတင်ထားတာဖြစ်ပြီးတော့ mirror selfie ရိုက်ဖို့အတွက်အသင့်တော်ဆုံးမှာမိုးမြော်တိုက်ကြီးတွေရဲ့ထိတ်ဆုံးကိုရောက်နေတဲ့ခံစားမှုမျိုးကိုရအောင်ဖန်တီးထားတဲ့ selfie ရိုက်ရတဲ့နေရာတွေနဲ့ကဘာကျော်ပကြီးတွေဗဟုရုပ်တွေနဲ့ selfie တွဲရိုက်နိုင်အောင်ဖန်တီးထားပါတယ
်။ထိုင်းနိုင်ငံကအငိမ့်စားရွယ်စက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားသင်တန်းတွေတက်နေကြပါတယ်။နိုင်ငံမျိုးမြောက်ပိုင်းမှာရှိတဲ့အယုဒ္ဓယခရိုင်မှာအခုလိုသင်တန်းတွေဖွင့်လှစ်ပေးတာဖြစ်ပြီးတော့အသက်ကြီးတဲ့သူတွေတယောက်တည်းအထီးကျန်နေမှာအိရာတဲ့လဲနေရမှာကိုရှောင်ရှားစေဖို့ဖြစ်ပါတယ်။ဒီတင်နှန်းဟာ12ပတ်ကြာတင်နှန်းဖြစ်ပြီးတော့တပတ်တည့်ရက်တက်ရတာပါ။ရိုးရိုးအင်္ဂလိပ်စာဘာသာစကားသင်ကြားပေးတာဖြစ်ပြီးတော့လေ့ကျင့်ခန်းလုပ်စေဖို့လည်းအားပေးပါတယ်။ထိုင်းနိုင်ငံရဲ့လူဦးရေ69သန်းမှာ73ရာခိုင်နှုန်းလောက်ဖြစ်တဲ့ 9.6 သန်းဟာတက်ကြီးရွယ်အိုတွေဖြစ်ပါတယ်။ရိုးရာထုံးစံအရတော့ထိုင်းမိဘဘိုးဘွားတွေဟာသားသမီးမိသားစုတွေနဲ့အတူနေထိုင်ကြတာဖြစ်ပြီးအခုချိန်မှာတော့မွေးဖွားနှုန်းတွေကျဆင်းလာတာလူငယ်တွေဟာရင်းကြီးရမျက်နှာရှာတဲ့အနေနဲ့မျိုးကြီးပြကြီးတွေကိုထွက်ခွာသွားကြတာကြောင့်တက်ကြီးရွယ်အိုတွေဟာကိုယ့်ဘာသာကိုစောင့်ရှောက်နေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒါကလည်းနိုင်ငံဒတ်ဂျွာလီတစ်ခုဖြစ်တဲ့ Jelson Na ကအဝေးပြေးလမ်းမတစ်ခုဟာဒေဂီတာတန်တွေကိုဖန်တီးပေးနေပါတယ်။ဒါကလည်းနိုင်ငံဟာမြေမျက်နှာပြေညီညာတဲ့တိုင်းပြည်တစ်ခုဖြစ်ပြီးတော့အဝေးပြေးလမ်းမတွေမှာကားမောင်းရတာတင်းကြာကောင်းတဲ့အတွက်အခုလိုဂီတာတန်ထုတ်လုပ်နိုင်တဲ့ဒုတ်ချောင်းလေးတွေကိုတက်တရာလမ်းထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီဂီတာတန်ဟာအဲ့ဒီအဝေးပြေးလမ်းနာမှာနေတဲ့ဒေတာကန်တွေအတွက်တော့အနားမခံတာဖြစ်နေပါတယ်။ကားတာယာတွေဟာအဲ့ဒီအချောင်းလေးကိုနင်းလိုက်တာနဲ့အတန်ထွက်လာအောင်ဖန်တီးထားတာလည်းဖြစ်ပါတယ်။ဒီအချောင်းလေးတွေကိုတနားရီမိုင်40နှုန်းနဲ့ဖြတ်တမ်းမှသာအတန်ထွက်မှာလည်းဖြစ်ပါတယ်။ဒီထွက်တဲ့အတန်ဟာလည်းနယ်သာလန်နိုင်ငံမြောက်ပိုင်းအမျိုးသားသချင်းတံမျိုးထွက်အောင်ဖန်တီးထားတာပါ။အဲ့ဒီဒုတ်ချောင်းလေးတွေကိုပုံမှန်အားဖြင့်တော့အဝေးပြေးလမ်းမှာတိတိမောင်းနေရင်ဘေးနားကိုတင်းဆောင်းသွားတာမျိုးမဖြစ်အောင်သတိပေးတဲ့အနေနဲ့ထည့်သွင်းတည်ဆောက်ကြတာဖြစ်ပါတယ်။လာမယ့်သတင်းပတ်တွေမှာတော့ဒီဂီတချောင်းတွေကိုဖယ်ရှားပြီးမယ်လို့တာဝန်ရှိသူတွေကသဘောတူထားတဲ့အကြောင်းဒီသတင်းသတင်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေမှာနားတော်တာဆင်နိုင်ကြပါလိမ့်ခင်ဗျာ။VOE American တန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈ :00 နာရီကနေ 9:00 ထိ 16.16 နဲ့ 24 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြူတက်ကကြီးညာပေးပါလိမ့်မယ်။
ဆီးရီးယားသမ္မတဘက်ရှာအယ်အစဒ်အနေနဲ့နောက်ထပ်ဓာတ်ရုပ်လက်နဲ့တုံးပြီးတိုက်ခိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒုံးကျည်တိုက်ခိုက်မှုတွေကိုထပ်မံလှုပ်ဆောင်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကဲဟဲလီကတနင်္ဂနွေနေ့မှာတတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဘက်ကနေတနင်္ဂနွေနေ့ကနယ်စပ်ကိုကျော်ဖြတ်ပြီးပစ်ခတ်တာကြောင့်ပါကစ္စတန်ပြည်သူစစ်2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပါတယ်။ပြည်သူစစ်တပ်အဖွဲ့ဝင်တွေဟာအစွန်ဖြားကခရမ်ဒေတာမှာပုံမှန်ထက်လည်းစစ်ဆေးပြီးနယ်စပ်ကိုခြံစည်းရိုးဆခတ်ဖို့အတွက်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်နေချိန်မှာတစ်ဖက်ကပစ်ခတ်တိုက်ခိုက်တာကိုခံခဲ့ရတာဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါင်ဆန်းစုကြည်ဟာဗီယက်နမ်ဟွန်ကြီးချုပ်ငွင့်ချန်ဖူးရဲ့ဖိတ်ကြားချက်အရဧပြီလ19ရက်ကနေ20ရက်နေ့အထိဗီယက်နမ်နိုင်ငံကိုတည်ဝင်ခီးစဉ်တော့လာရောက်မယ်လို့ဗီယက်နမ်အစိုးရရဲ့တည်ဝင် Twitter စာမျက်နှာမှာဖော်ပြထားပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတည်ဝင်သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။မောင်နှောဒေတာအကျန်းဖက်ဖြစ်စဉ်ကြောင့်နေရဆွန့်ခွာသွားကြတဲ့မိသားစုဝင်တွေအနေနဲ့ပထမဆုံးပြန်လာတဲ့ဆိုရဲအစ္စလမ်ဘာသာဝင်မိသားစုဟာမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားကမြေကွက်ကလေးမှာနေထိုင်ခဲ့သူတွေဖြစ်တယ်လို့ဒုက္ခသည်ရဲ့ဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးက AFP သတင်းဌာနကိုပြောကြားခဲ့ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်။အခုနဲ့တည်းအစီအစဉ်ထုတ်လို့ရမှုကမှန်ရင်နိုင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။VOE ရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကို ထိုင်းတို့မီတာ32 40 49 50နဲ့လိုင်းနာမီတာ190တို့ကနေတန်လှင်ပေးခဲ့တာပါ PO ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.